လက်တော်ပြင်ပနိုင်ငံရေးကိုအင်တိုက်အားတိုက်လှုပ်ဆောင်ဖို့အတွက်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ထိပ်ပိုင်းကောင်ဆောင်၅ဦးဟာလာမယ့်နိုဝင်ဘာရွေးကောက်ပွဲကိုဝင်ပြိုင်မှာမဟုတ်ဘူးလို့ SNLD ပါတီတာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့ပြည်내နဲ့တိုင်းလေးခုမှာတော့တန်တဲ့ SNLD ပါတီကိုယ်စားလှယ်အနည်းဆုံး150ကျော်ရွေးကောက်ပွဲဝင်သွားမှာဖြစ်တယ်လို့ဆိုပါတယ်။ဆက်သွယ်မေးမြန်းထားတဲ့ကုညံဝင်းအောင်ကတင်ပြထားပါရရှင်။
SNLD ပါတီထိပ်ပိုင်းခေါင်းဆောင်၅ဦးဖြစ်တဲ့ဥက္ကရာဦးခွန်ထွန်းဦး၊ဒိုးကရာဆိုင်စောအောင်၊အထွေထွေအတွင်းမှုဦးဆိုင်ညွန့်လွင်နဲ့ဦးဆိုင်လေးဦးဆိုင်အောင်ထွန်းတို့၅ဦးဒီ 2015ရွေးကောက်ပွဲကိုဝင်ရောက်ရှင်ပြိုင်မှာမဟုတ်ဘူးလို့ SNLD ပါတီကဗီဒီယိုကိုပြောပါတယ်။လွတ်တော်ပြင်ပနိုင်ငံရေးမှာပိုပြီးအချိန်ပေးနိုင်အောင်လို့ရည်ရွယ်ပြီးတော့အခုလိုရွေးကောက်ပွဲမဝင်ကြတာဖြစ်တယ်လို့ SNLD ပါတီအထွေထွေအတွင်းမှုဦးဆိုင်ညွန့်လွင်ကပြောပါတယ်။လွတ်တော်ပြင်တို့က
လည်းကျေရရအောင်ပါ။ဒါပေမဲ့လစ်တော်ပြင်တစ်ခုတည်းတည်းလေးနေရှင်။ဒါကလစ်တော်ပြင်ပါမှာအလဲရောလို့နေ။လစ်တော်တည်းနေမတော်တဲ့အတွက်ပြင်ပါမှာအချိန်ပေးရမယ်တဲ့လို့ရှိရတယ်။လစ်တော်ပြင်ပါမှာလည်းလုပ်ဖို့လိုတယ်။အဲဒါကြောင့်ပဲကျွန်တော်တို့ချက်ချင်းထားလာပါ။ဒီနေ့ဤ၃ခုနဲ့တိုင်းဒေသကြီးတစ်ခုမှာ
SNLD ပါတီကိုယ်စားလှယ်အနည်းဆုံး150ကျော်ဝင်ရောက်ရှင်ပြိုင်သွားမှာဖြစ်တယ်လို့ဦးဆိုင်ညွန့်တွင်ကပြောပါတယ်။
ကျွန်တော်တို့ရနေအပေါ်ရလေတောင်းတတနေရှိရတယ်။ကျွန်တော်တို့ဒီရင်းရင်းနေပြီးအားလုံးနေပါပါဗျာ။အဲဒီချမ်းပြည်နယ်၄၀ကျော်ဝန်ပါပါ။ချမ်းပြည်နယ်တောင်ပိုင်းရှိပါမယ်။နန္ဒီတိုင်းရှိပါမယ်။ဧရာဒီနယ်တချို့ရှိပါမယ်။အနိုင်ရမှုတည်ကြလောက်တဲ့နေရာတွေကိုသာရွေးချယ်ပြီးရှင်ပြိုင်သွားဖို့စီစဉ်ထားကြောင်းလဲဦးဆိုင်ညွန့်တွင်ကပြောပါတယ်။ဟုတ်ကဲ့မှုများပါဗျာ။ဟုတ်ကဲ့မှုများတ
ပြီးတဲ့နောက်ပိုင်းမှာမဲဆန္ဒနယ်မြေမှာသူ့လူကိုလူပေါ့ထိတိုက်မဖြစ်အောင်ညှိနှိုင်းမှုတွေရောဘယ်လိုရှိကြပါလဲ
။အဲညှိနှိုင်းမှုနှစ်ဖက်သဘောတူကြတာရှိပါတယ်။အခုချိန်ကြီးကတော့အမေရိကန်ဘက်ကလည်းအမေရိကန်ဘက်မှလည်းအဆင်မပြေသေးပါဘူး။ကျွန်တော်တို့ဘက်မှလည်းအဆင်မပြေသေးပါဘူး။
ဘောလုံးကလည်းညီလာမီစားတယ်။ SNL ပါတီအနေနဲ့စံတိုင်းသားအရေးတစ်ခုတည်းကိုသာမဟုတ်ပဲဒီမိုကရေစီရေးနဲ့ဖက်ဒရယ်ပြည်ထောင်စုအရေးတွေကိုအလေးထားပြီးလှုပ်ဆောင်သွားဖို့မူဝါဒချမှတ်ထားတယ်လို့ဦးဆိုင်ညွန့်လွင်ကပြောပါတယ်။
ကျွန်တော်တို့ကိုယ်စီပြည်နယ်မှာဒီနေ့ရှိရေကောက်ဝဲနဲ့ကျင်းကွာမှန်ပါတယ်။ဒါပေမဲ့လူကြီးနဲ့မကျင်းကွာပါဘူး။ဒီကကျွန်တော်တို့ကဖက်ဒရယ်ပြည်ထောင်စုဒီတိုင်းရေးပါဒီလိုခက်တဲ့နိုင်ငံရေးဆွေးနွေးကြံပေးနေဆက်ရပြီးတော့ဒီလိုမျိုးရှမ်းပြည်သူအတွက်တစ်ခုဆိုမဟုတ်ဘူးရှမ်းပြည်နယ်မှာရှိတဲ့ရှမ်းပြည်သားတွေအတွက်အားလုံးပါမယ်ပြည်တော်စုသားတွေအတွက်လည်းကျွန်တော်တို့စဉ်းစားမယ်ပြည်တော်စုကြီးကောင်းမှလည်းရှမ်းပြည်ကောင်းမယ်ရှမ်းပြည်ကောင်းမှလည်းပြည်တော်စုကြီးကောင်းမယ်ဒါတော့ရှမ်းပြည်သူတစ်ခုတည်းအတွက်လုပ်တယ်လို့ဆိုရင်မမှန်ဘူးလို့ကျွန်တော်တို့ဒီလိုပြောပ
ါမယ် SNLD ပါတီဟာ1990အထူးထူးရွေးကောက်ပွဲမှာNLD ပါတီပြီးရင်ဒုတိယအများဆုံးအနိုင်ရရှိခဲ့တဲ့ပါတီလည်းဖြစ်ပါတယ်ခင်ဗျာ